Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင် VOA American တန်ခါနေ2022ခုနှစ်ဇူလိုင်လ30ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်။တောက်ကြညအတွက်တော်ရရှိနေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့လာမယ့်သတင်းနှစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာလူဦးရေ6ဝက်လောက်ကိုဗစ် -19 ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗီဒိန်တန်မတ်ကြီးကပြောခဲ့တဲ့အပေါ်မှာတော့မြန်မာနိုင်ငံမှာတဦးချင်းလိုက်နာမယ်ဆိုရင်ကိုဗစ် -19 ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းနိုင်မှာပါလို့မြန်မာကျန်းမာရေးဌာနကတုံ့ပြန်လိုက်ပါတယ
်။ကူးဖို့မကူးဖို့ဆိုတာတဦးပြောက်ချင်းရဲ့ကာကွယ်ဖို့ပုံပုံလေးရမ်းမှုတွေဟောတမကြီးအတိတ်တိနဲ့ကျွန်တော်ကကာကွယ်ဖို့လုပ်တယ်။အဲ့တော့အခုလိုကာကွယ်ပြီးချိုးထန့်ပြီးတဲ့အချိန်မှာလည်းဒါခုနမိုးတူတယ်ပေါ့နော်။ဒါမှကျွန်တော်ကအခ
မ်းအနားကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုပါရှင်ဒီသတင်းအပြည့်အစုံမကြခင်နားဆင်ရပါမယ်။နောက်ဆက်နာတိမ်မှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုတော့အရက်ဝင်းနဲ့လက်နက်ကင်ကြီးကပစ်ခတ်ဖမ်းဆီးခဲ့ပါတယ်။နောက်စစ်ကောင်စီအဖွဲ့နဲ့အဆက်အသွယ်ရှိတယ်ဆိုပြီးချင်းပြည်နယ်ဟာခါမျိုးကကက်သလစ်ဖုံးတော်ကြီးတစ်ပါးနဲ့တင်းအုပ်စရာတဦးကိုတော့ဟာခါ CDF အဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာဒီကနေ့အထိပြန်လွတ်လာတာမရှိသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်စခန်းနေနဲ့ချင်းပြည်နယ်ပလောဝမျိုးကစစ်ရှောင်စခန်းနေမှာတော့စားနဲ့ရိတ်ခါဆေးဝါးနဲ့တခြားလူဝဲချက်တွေရှိနေတဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာဒီနှစ်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာကူးစက်သူ 9,128 ယောက်နဲ့သေဆုံးသူ 390 ရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုဆိုရင်စုစုပေါင်းကူးစက်သူဟာ 29,460 နဲ့သေဆုံးသူ 1,942 ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းကဒီထက်အများကြီးပိုနိုင်တယ်လို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဟာ COVID ကပ်ဘေးကိုအသုံးချပြီးတော့အတိုက်ခံတွေကိုနှိမ်နှင်းနေသလိုအာဏာပိုမိုခိုင်မြဲအောင်လုပ်နေတယ်လို့ဆွဆွဲပြောဆိုတာတွေထွက်ထားပါတယ်။စစ်ကောင်စီကတော့ကာကွယ်ဆေးထိုးလုပ်ငန်းတွေအပါအဝင်ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပါတယ်။လူတွေကာကွယ်ဆေးလာထိုးကြဖို့ကာကွယ်ရေးနဲ့ကုသရေးမှာပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။ကူးစက်မှုတွေတိုးလာနေချိန်မှာပဲကိုဗစ်လူနာတွေလိုအပ်တဲ့အောက်ဆီဂျင်မရလို့နေ့စဉ်သေဆုံးမှုတွေများလာနေသလိုဒီလိုမရအောင်လဲစစ်ကောင်စီကကန့်သတ်မှုတွေလုပ်နေတာဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်။အချိန်ထဲမှာပဲစစ်အုပ်ချုပ်ရေးကိုအကြမ်းဖက်နီးနဲ့ပီဆံနေကြတဲ့ CDM ဝန်ထမ်းတွေကိုလည်းစစ်ကောင်စီကပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာကိုသူတို့ကထောက်ပြကြပါရယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ကိုဗစ်ကြောင့်သေဆုံးမှုနှုန်းအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်လာနေတဲ့နိုင်ငံရေးအခြေတဲတွေနဲ့ဆိုးဝါးလာနေတဲ့ကိုဗစ်ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လွှားနိုင်ဖို့လုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့ကိုနိုင်ငံတကာအတိုင်းအဝိုင်းကတိုက်တွန်းလိုက်ပါတယ်ကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာနေတဲ့ပုံမှာစိုးရိမ်ကြောင်းနဲ့လူထုကျန်းမာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကပြောပါတယ်ဒေါ်လာ30တန်ဖိုးရှိတဲ့ကျန်းမာရေးပစ္စည်းတွေကိုကယ်ရောဂါအကူအညီဖြစ်ပေးခဲ့ကြောင်းအမေရိကန်အစိုးရအစင်းမြင့်အရာရှိတဦးကပြောကြားလိုက်ပြီးဒါပေမဲ့အဲ့လိုအကူအညီပေးတာဟာမြန်မာပြည်သူတွေအတွက်အရေးကြီးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့မြန်မာစစ်အာဏာပိုင်တွေနဲ့လက်တွဲအလုပ်လုပ်ဖို့မဟုတ်ဘူးလို့ပြောလိုက်ပါတယ်အချိန်ထဲမှာပဲမြန်မာနိုင်ငံကကိုဗစ်ကယ်ရောဂါကိုအချိန်မီမတားဆီးနိုင်ရင်တိတ်မကြခင်အချိန်အတွင်းတိုင်းပြည်မှာရှိတဲ့လူဦးရေထပ်ဝက်လောက်ယောဂကူးစက်ခံရနိုင်ပြီးတော့အခြေအနေကစိုးရိမ်စရာကောင်းတယ်လို့ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဘာဘရာဝတ်ဝတ်ကကြာတော်ရင်းနေ့ကလုပ်တဲ့လုံခြုံရေးကောင်စီမြန်မာအရေးအလို့သဘောဆွေးနွေးပွဲမှာတတိပေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတန်မတ်ကြီးဂျက်ဖရီဒေလောန်ဒစ်ကတော့မြန်မာစစ်တပ်ကိုဒီမိုကရေစီလမ်းကြောင်းပေါ်ကိုဥတီအောင်လုံခြုံရေးကောင်စီအနေနဲ့ PR ပေးဖို့ကိုတိုက်တွန်းလိုက်ပါတယ်ဒါမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနီးပါးကြာလာတဲ့အထိလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်တွေမချမှတ်နိုင်သေးတဲ့အပြင်စစ်ဆက်ဆွေးနွေးရေးမဖော်ဆောင်နိုင်သေးတဲ့အပေါ်မှာလည်း HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးရှာဗနောကဝေဖန်လိုက်ပါတယ်ခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ6လနေပါရှိလာနေတယ်မှာပဲဆရာနာရှင်စန့်ကျင်ပြုကြရေးဆန္ဒပြတဲ့ဗိတ်တွေလည်းဒီနေ့ဆက်လက်ဖြစ်ပွားခဲ့ပြီးတော့ဆန္ဒပြတဲ့ပုံမှာပြစ်ခတ်နေနေဖမ်းဆီးမှုတွေလည်းရှိခဲ့ပါတယ
်ဆရာနာရှင်စန့်ကျင်ရဲ့
ကိုယ်ရေးကိုယ်ရေး
ဆရာ
ရန်ကုန်မြို့တောင်ပိုင်းမြို့နယ်ကြောင်မြောင်းတတိပဌာန်းလမ်းထိပ်မှာတော့ဒီနေ့ညနေပိုင်းကလူငယ်တွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြလူငယ်တွေကဖက်စစ်စစ်တပ်အမြင့်ဖြတ်အာဏာရှင်ပြုတ်ကြရေးစတဲ့ကျွေးကြော်တန်တွေကိုအဟစ်ဆန္ဒပြခဲ့ကြပြီးတော့အဲ့ဒီဆန္ဒပြတဲ့လူငယ်တွေကိုတော့စစ်ကောင်စီဘက်ကရဲဝတ်လုံခြုံရေးတွေကပြစ်ခတ်ဖမ်းဆီးခဲ့တာကြောင့်တယောက်တနက်ကြီးထိမှန်ခဲ့ပြီးတော့၃ယောက်ဖမ်းခံခဲ့ရတယ်လို့သိရပါတယ်ဒါပြင်ဒီနေ့မနက်ပိုင်းကလည်းလိုင်သာမြို့နယ်မှာလည်းလူငယ်တွေကဆရာနာရှင်စန့်ကျင်ရေးဆန္ဒပြတောင်းဆိုတာတွေကိုလုပ်ခဲ့ကြပါတယ်အလားတူပဲမန္တလေးမြို့မှာဆိုရင်လည်းတန်ခါသမဂ္ဂတပိတ်စစ်ကြောင်းအင်ဂျင်နီယာတပိတ်စစ်ကြောင်းမဟာမိတ်တပိတ်စစ်ကြောင်းအောင်မြေသာဇံနဲ့မဟာအောင်မြေတပိတ်စစ်ကြောင်းစတာတွေဟာသက်ဆိုင်ရာတပိတ်စစ်ကြောင်းအလိုက်ချီတဲ့ဆန္ဒပြခဲ့ကြပြီးတော့တိုက်ပိတ်သွားလို့ငြိမ်းမဲ့အထဲမှာအမှန်တရားမပါဘူးဆိုတဲ့စာတမ်းတွေကိုခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒါပြင်စကိုင်းတိုင်းမုံရွာမြို့မှာဆိုရင်လည်းဆန္ဒပြတဲ့သူတွေဟာစူပေါင်းပင်မတပိတ်စစ်ကြောင်းကိုဆိုင်ကယ်ရီနဲ့အာပစ်ချီတဲ့ဆန္ဒပြခဲ့ကြတဲ့အပြင်အာယုံဦးတပိတ်ကိုလည်းဆင်နွှဲခဲ့ကြပြီးတော့ဇလင်းကြီးကလေးဖားကတ်လုံငင်းတဝဲလောင်းလုံစားတဲ့မျိုးတွေမှာလည်းဆရာနာရှင်စန့်ကျင်ဆန္ဒပြတာပြီးဆက်လက်လှုပ်ဆောင်ခဲ့ကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံတော်မှာဖမ်းဆီးခံရသူ6900ကျော်ရှိခဲ့ပြီးတော့တည်ဆုံးသူက939ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဒီနေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမုတ်တုံမှုများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ3သိန်းကျော်လောက်အထိပိတ်မိနေပြီးတော့ရိုဟင်ဂျာဒုက္ခသည်တချို့အပါအဝင်လူ20ထက်မနည်းသေဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကဒီနေ့မှပြောလိုက်ပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတသန်းနီးပါးရှိနေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒေသမှာတနင်္လာနေ့ကစလို့မုတ်တုံမှုအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုတွေကြုံနေရတာပါကျွန်တော်ကလည်းဒီပတ်ကဒီကိုရေးဝင်လာတဲ့အချိန်မှာကျွန်မအိမ်မှာကုမဲ့သူဘယ်သူမှမရှိဘဲတယောက်တည်းရှိနေတာပါဒါပေမဲ့ကျွန်မပစ္စည်းတချို့ကိုတော့ဘေးလွတ်ရာကိုရွှေ့နိုင်လိုက်ပြီးအခုတော့ကျွန်မလည်းဒုက္ခသည်စခန်းမှာရှိတဲ့တခြားမိသားစုတစ်ခုနဲ့နေနေရတာပါလေဆိုပြီးဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုင်ဂျာတူပြောသွားတာဖြစ်ပါတယ်ရေဘေးဒဏ်တင့်ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့အစိုးရမဟုတ်တဲ့အဖွဲ့တွေကလုံခြုံနေတယ်လို့စခန်းအမှတ်၈ကဒုက္ခသည်တူဖြစ်သူဇကီးယားအာမတ်ကလည်း VOA ဘင်္ဂလားဘာသာဌာနကိုပြောပါရယ်ဘေးရန်တင်သူတွေကိုစာတင်ကျောင်းတွေမှာရွှေ့ထားပြီးတော့သားစရာနဲ့အဝတ်ထည်တွေပေးထားတယ်လို့လည်းပြောပါရယ်ဒါပေမဲ့လိုအပ်နေတဲ့နေအိမ်အစ်စ်တွေကိုတော့မဆောက်နိုင်သေးပါဘူးဒီဘေးရန်တင်နိုင်ခြေရှိတဲ့ဒုက္ခသည်တွေအိမ်ကနေထွက်ဖို့ပြောခဲ့ပြီးထွက်သူရှိသလိုမထွက်သူတွေလည်းရှိတယ်လို့ဇကီးယားကပြောပါရယ်အခုချိန်ကြီးတော့မိုးကြီးရွာနေစေဖြစ်ပြီးတော့ဒုက္ခသည်တွေအတွက်အန္တရာယ်ရှိနေစေပဲလို့ဇကီးယားကပြောပါတယ်။ကောက်ဆက်ဘဇားခရိုင်မှာရေပေးကြောင့်လူ3,600လောက်ပိတ်မိနေပြီးတော့ကျေးရွာ80ထပ်မနေရေမြုပ်နေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးမမူနာရာရှစ်က AFP သတင်းဌာနကိုပြောပါတယ်။ရေပေးကြောင့်သေဆုံးသူ20ထပ်မနေမှာရွှေညာဒုက္ခသည်6ဦးထပ်မနေပါတယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938.3 ည5.32 kHz 939ည5.52 kHz 9885တို့ဖြင့်စနေတနေ့တွေမှာ5မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။သောကြာနေညပိုင်း VOA American တန်ရဲ့ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID မျိုးကွဲသစ် Delta ဟာရေကြောက်ရောဂါလိုပဲကူးစက်လွယ်နိုင်တယ်လို့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကသတိပေးထုတ်ပြန်မှုရှိနေပါတယ်။ COVID-19 ကာကွယ်ဆေးထိုးထားပြီးသူရောမထိုးထားသူတွေစီကပါအခုလိုတခြားသူတွေကိုလွယ်လွယ်ကူးစက်သွားနိုင်ကြောင်း American CDC ရုံးတွင်းအစီရင်ခံစာမှာဖော်ပြထားပြီးဒီနေ့တောက်ကြနေမှာကြီးညာနိုင်တယ်လို့ Washington Post နဲ့ New York Times သတင်းစာတွေကဆိုပါတယ်။ဒီရုံးတွင်းအစီရင်ခံစာကိုကွန်ပျူတာ slide ပြပုံစံနဲ့တင်ပြထားရမှာအမေရိကန်မှာပြန့်နှံ့လာနေတဲ့ Delta မျိုးကွဲသစ်ဟာကူးစက်လွယ်တာအပြင်ပိုပြင်းထန်တဲ့ဖြားနာမှုပါဖြစ်စေနိုင်တယ်လို့လည်းဆက်သတိပေးထားပါတယ်။ဒီအစီရင်ခံစာထဲမှာပဲအမေရိကန်ကလူတချို့ကိုဗစ်ကာကွယ်ဆေးထိုးဖို့နဲ့ mask ပစံနဲ့နှာခေါင်းစည်းတပ်ဖို့ CDC အနေနဲ့နားချရခန့်နေတာကိုလည်းအသေးစိတ်ရှင်းပြထားပါတယ်။ဒါအပြင်အီဘိုလာနဲ့ပုံမှန်အေးမိဖြားနာတာတွေထက်ပိုကူးစက်မြန်နေတဲ့ဒီအလွန်ကူးစက်မြန်မျိုးကွဲသစ်ဟာနောက်ဗိုင်းရပ်စ်သစ်လိုဖြစ်နေပြီးအကောင်းဆုံးကတော့ကာကွယ်ဆေးနဲ့ကာကွယ်ဖို့ပဲဆိုတဲ့သတင်းစကားပြည်သူတွေကိုပားနိုင်ဖို့ CDC ကျန်းမာရေးအရာရှိတွေကိုဒီအစီအစဉ်ခန်းစာမှာတိုက်တွန်းထားပါတယ်ခင်။အခုလို Delta COVID မျိုးကွဲသစ်အမေရိကန်မှာပိုကူးမြန်ပြင်းထန်လာတာကိုထိန်းချုပ်ဖို့တန်းနဲ့ချီတဲ့အစိုးရဝန်ထမ်းတွေကိုစီကံသစ်တွေတင်ကြလိုက်ပါပြီ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပဲကိုဗစ်ကာကွယ်ဆေးပိုထိုးကျင်လာစေအောင်အစိုးရဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးဖို့လိုမယ်။မထိုးရင်တော့ပုံမှန်စစ်ဆေးတာတွေခံဖို့နဲ့ Max ပါစက်နဲ့နှကောင်းစီတက်ဖို့လိုက်နာရမယ်လို့ကြေညာခဲ့ပြီးအခုလိုဆက်ပြောလိုက်ပါတယ်။
And my decision, my direction.
ကျွန်တော်သုံးဖြတ်ချက်ကျွန်တော်ညွှန်ကြားချက်မှာအစိုးရအစအဦးတွေနဲ့အစိုးရဝန်ထမ်းနဲ့လာလေသူတွေအားလုံးအတူတူလိုက်နာရမှာပါကျွန်တော်အစတည်းကပြောလာခဲ့တယ်လို့ပါပဲ Max ပါစက်နဲ့နှကောင်းစီတက်ဖို့ကနိုင်ငံရေးကြီးညာစာတမ်းမဟုတ်ပါဘူးတကယ်ကကိုယ့်ကိုယ်ကိုကာကွယ်ဖို့ပါတခြားသူတွေကိုလည်းကာကွယ်ပေးဖို့ပါလို့သမ္မတဘိုင်ဒန်ကအင်ဗီဒိုကနေပြောခဲ့တာပါကြာပြင်သမ္မတဘိုင်ဒန်ကဆက်ပြီးကိုဗစ်ပြန့်နှံ့တာကိုကာကွယ်ဖို့တနည်းက Max ပါစက်နဲ့နှကောင်းစီတက်တာဖြစ်ပြီးအကောင်းဆုံးကာကွယ်နည်းကတော့ကာကွယ်ဆေးထိုးတာပဲဖြစ်တယ်ကာကွယ်ဆေးထိုးရရင်ကိုဗစ်ကြောင့်ပြင်းပြင်းထန်ထန်မဖျားအောင်လဲကာကွယ်ပေးနိုင်တယ်လို့အသေးစိတ်ရှင်းပြခဲ့ပါတယ်။ကမ္ဘာ့အိုလံပစ်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံမှာလည်းကိုဗစ်ကူးစက်မှုပိုဆိုးလာနေတာကြောင့်ထိန်းချုပ်မှုတွေထပ်တိုးမြင့်ချမှတ်လိုက်ပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုဆိုးလာနေတာကြောင့်ဂျပန်အစိုးရကတိုကျိုမြို့တော်မှာကိုဗစ်ထိန်းချုပ်ရေးရေးပေါ်အခြေအနေကြေညာချက်ကိုရပ်တိုးသတ်မှတ်လိုက်ပြီးတိုကျိုပြည်နောက်ထပ်မြို့ကြီး၄မြို့မှာပါအရေးပေါ်အခြေအနေကိုဒီနေ့ထပ်တိုးသတ်မှတ်လိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကတိုကျိုနဲ့ကန်ဆိုင်ဒေသတွေမှာကိုဗစ်ကူးစက်မှုတွေအရင်ထက်မြန်တဲ့နှုန်းနဲ့ပြန့်နှံ့နေပြီးဗီဇမျိုးကွဲသစ် Delta ပြန့်နှံ့တာကိုမထိန်းချုပ်နိုင်ဘူးဆိုရင်တော့ကျန်းမာရေးစနစ်မှာအကျက်ရိုက်လာနိုင်တယ်လို့တိုကျိုမှာဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတိပေးလိုက်ပါတယ်။အခုလိုအခြေအနေဖြစ်ကြောင်းတိုကျိုနီးကစိုက်တမာကနာဂါဝါနဲ့ချီဘာမျိုးတွေအပြင်အိုဆာကာမျိုး၄မျိုးမှာလည်းလာမယ့်တနင်္လာနေ့ကစပြီးဩဂတ်31ရက်နေ့အထိကိုဗစ်ကပ်ဘေးဆိုင်ရာရေးပေါ်အခြေအနေသတ်မှတ်လိုက်ရတယ်လို့လည်းဝန်ကြီးချုပ်စုဂါကဆက်ရှင်းပြပါတယ်။ဒါအပြင်အရင်တုန်းကရေးပေါ်အခြေအနေကြေညာထားတဲ့တိုကျိုမျိုးတော်နဲ့အိုကီနာဝါကျွန်းတောင်ပိုင်းဒေသတွေမှာလည်းဒီရေးပေါ်အခြေအနေသတ်မှတ်ချက်ကိုဩဂုတ်လကုန်အထိတက်တန်းတိုးလိုက်ပါတယ်။ဂျပန်မှာမနေ့ကျသားရင်းနေ့ကတရက်ထဲမှာကိုဗစ်ကူးစက်သူ1000အထိစံချိန်တင်များပြားခဲ့ပြီးတဲ့နောက်အခုလိုရေးပေါ်အခြေအနေတွေကိုတိုးမြင့်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေမြင့်တက်လာနေချိန်မှာသံဃာတော်တွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပါပြီ။အများစုနဲ့နေရာပြီးအချင်းချင်းကူးစက်လွယ်တဲ့သံဃာတော်တွေကိုထိုင်းဆိုရကဒီနေ့ကာကွယ်ဆေးစထိုးပေးချိန်မှာဝတ်ဆရီဆူဒလန်ဘုန်းကြီးကျောင်းကျောင်းနိုင်ဆရာတော်ဖရာတပရာစင်မွန်က
ပန်တီတော့ဘာကတောင်ပင်တယ်ဝါပင်နာ
အချင်းကြီးကအိုင်ဒီယာသူစဉ်းစားချက်တော့ပြောခဲ့ကြပါတယ်တကယ်လက်တွေ့အတိအကျမျိုးမဟုတ်ခဲ့ပါဘူးအခုတော့အများပြည်သူတွေကိုလက်ဆုပ်လက်ကမ်းသဘောမျိုးပြလိုက်နိုင်ပါပြီဘုန်းကြီးကျောင်းတွေကိုလက်ဖြေမြေပြင်ကဆေးရုံယာယီကုသဆောင်တွေဖြင့်သုံးနိုင်ပါပြီအခုကနေစပြီးတန်ဃာတော်တွေအနေနဲ့လူမှုအသဝိုင်းကိုကူညီပေးရမှာပါဝင်ကြရတော့မှာပါလို့မိန့်ကြားသွားတာပါဒီဖုန်ကြီးကျောင်းကသံဃာတော်နဲ့ဝန်ထမ်းပေါင်း1000နီးပါးအထူးခံခဲ့ကြပါလေ။တကယ်တော့ထိုင်းနိုင်ငံမှာကိုဗစ်ဆိုင်ရာလူနာတွေကိုစောင့်ရှောက်ပေးတာအပြင်အသုဘကိစ္စတွေအထိပါတရားဟောပေးနေတဲ့အခုသံဃာတော်တွေနဲ့အတူမိသင်ချိုပေးနေတဲ့သုတ်သက်ဝန်ထမ်းတွေကိုကာကွယ်ပေးဖို့လဲကိုဗစ်ကာကွယ်ဆေးဦးစားပေးထိုးနေပါလေ။ထိုင်းနိုင်ငံနဲ့နေ့စဉ်ကိုဗစ်ကူးစက်မှုသေဆုံးမှုတွေစံချိန်တင်မြင့်တက်လာနေပြီးကာကွယ်ဆေး 16.6 တန်းစာပဲထိုးတာကနောက်ထပ်သန်း100စာရဖို့မျှော်မှန်းထားပြီးဒီနှစ်အကုန်မှာဆိုရင်လူရည်ရဲ့80ရာခိုင်နှုန်းကိုအပြီးထိုးပေးဖို့ရည်မှန်းထားပါတယ်ခင
်ဗျဇူလိုင်လ30ရက်နေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာတဦးချင်းလိုက်နာပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင် COVID-19 ကြောင့်ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းထားနိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက် COVID ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ပရာဟိတကူညီပေးနေသူတဦးကတော့ကာကွယ်ဆေးအမြန်ရဖို့အရေးကြီးတယ်လို့ထောက်ပြပါရတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်
။
မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျမ်းမာရေးစနစ်ပြိုကျသွားတာဂျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံရတာဟာစိုးရင်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအလို့သဘောဆွေးနွေးပွဲမှာကြီးဒီသံမတ်ကြီးကပြောခဲ့တာပါမြန်မာပြည်မှာကိုဗစ်ကူးစက်နှုန်းမြန်မြန်ဆန်ဆန်ပြန့်နှံ့နေပြီးရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူဦးရေထက်ဝက်လောက်အထိကူးစက်နိုင်တယ်လို့လည်းသူကခန့်မှန်းပြောဆိုခဲ့ပါတယ်ဂျမ်းမာရေးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုကတော့ကျေးလက်မှာအနေများတဲ့မြန်မာလူနေမှုစနစ်ကြောင့်အဲ့ဒီလိုပမာဏအထိကူးစက်နိုင်တယ်လို့သူ့အနေနဲ့ခံမှန်းမထားကြောင်းဆိုပါတယ်။ဒူးတယောက်ချင်းစီကကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုစနစ်တကျလိုက်နာမယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝန်းကခံမှန်းထားတယ်လို့မဟုတ်ပဲချော့ချနိုင်လိမ့်မယ်လို့ VOE ကပြောပါတယ်
။သူကြီးထူထပ်တဲ့လူကြားကြီးမှာတော့ကျွန်တော်ဆက်ချင်တော့ဆက်တဲ့ဆက်တဲ့ကူးသွားတဲ့ပုံရှိနေတယ်။သူကြီးကျဲပါတဲ့နေရာမှာတော့ကျွန်တော်လူတွေကကူးမှုတွေပေါ့နော်။ဒါပေမဲ့ကူးဖို့မကူးဖို့ဆိုတာတူးတယောက်ချင်းရဲ့ကာကွယ်ပုံပုံလေးရဲမှုတွေအောင်အမေအတိတ်တိနဲ့ကျွန်တော်ကကာဝေလို့ပြောတယ်။အခုလိုကာဝေလေးထိုးထန့်ပြီးတဲ့အချိန်မှာလည်းဒါကျွန်တော်ခုနမို့လို့ပဲပေါ့နော်။ဒါမှကျွန်တော်ကပုံစံရယ်ခံနေကြရင်မှခုကလည်းရတယ်ဒီရောဂါကိုဆွေးနွေးကြရမလို့ပဲအချိန်ပေါ့နော်။ဘာလို့ကိုယ်ဝင်ကမှဒီနေ့ထင်တယ်မဖြစ်သွားနိုင်ဘူး။အတွက်ပြန်ဆုံးလို့ရတယ်။ကာပြားကြီးကောင်ဆိုပြီးနေတယ်ဆိုလို့ခုဘူကကာပြားရမယ်။ခုအင်းသားမှရှိတဲ့လူတွေကကာဝေကိုတိုက်တွန်းမယ်။ကိုယ်ကလည်းကာဝေလေးထိုးတဲ့နေရာမှာကိုယ်နဲ့ပေါင်းမယ်။ဒီနေ့ဒီထိုးခံတယ်ပေါ့နော်။ယောဂနဲ့ဆက်သက်ပြီးတော့အင်းင်းနေတဲ့လုပ်ငန်းကြီးတစ်ချက်နေတဲ့လုပ်ငန်းကြီးမှာတက်တာပေါ့။ဒါဆိုရင်တော့သူ့ပန်းသားတော့မဟုတ်ဖြစ်နေပါတော့။ဆိုဖြစ်နေတာပေါ့
။မေလအစောပိုင်းကကိုဗစ်ကြောင့်သေဆုံးသူတစ်ရက်ကိုအယောက်90ရှိခဲ့ရာကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်း300ကျော်400အထိတက်လာတာပါ။ယောဂကူးစက်မှုကိုမထိန်းချုပ်နိုင်သေးတဲ့အတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံတကာအတိုင်းအဝန်ရဲ့အကူအညီကိုမကြသေးခင်ကပဲတောင်းခံခဲ့ပါသေးတယ်။ဂျမိုင်းဌာနကတော့ဒီလူအချင်းချင်းတက်နိုင်တဲ့ဘက်ကနေလူငွေကြေးပစ္စည်းပညာစသည်ပူးပေါင်းပါဝင်ပေးဖို့ကြေညာချက်ထုတ်ပန်းကြားထားပါတယ
်။အချင်းငွေကဘယ်ဘက်ကိုစောင်းမလဲဆိုတာပေါ့။အဲဒါအလေးဘက်ကနေညာရင်အလေးဘက်ကိုပါမယ်။ပစ္စည်းဘက်ကညာရင်ပစ္စည်းဘက်ကိုပါမယ်။အဲတော့ကျွန်တော်တို့ဒီဘက်ကပူးပေါင်းနေတာကောင်းနေပြီ။ဟိုဘက်ကယောဂါမခံနိုင်ကလေးပဲ။ကာဝင်နိုင်မှုအားနည်းနေပူးပေါင်းဆောင်ရွက်မှုအားနည်းနေဆိုရင်တော့ဒီကကရောကတော့အေးတာပေါ့နော်။ဒါကကတော့ဒီဘက်ကနေပြီးတော့အလေးအနားတင်လို့တော့ပေါ့။ကျွန်တော်တို့ရဲ့ပူပေါင်းဆောင်ရွက်မှုအားလည်းကျွန်တော်တို့ပြည်နယ်နိုင်ငံအားလည်းအားလုံးကျွန်တော်တို့နေထိုင်နိုင်ရပါလိမ့်။အခုလည်းဒီလိုဒီတိုင်းဒီတိုင်းတကူတော်နေနိုင်နေတာတော့ကနေ့ဆက်သွားမယ်လို့တော့မှတော့ကျွန်တော်တို့ခွဲရတာကြောထားပေါ့နော်
။ကျွန်မ၏ဌာနကထုတ်ပြန်တဲ့နေ့စဉ်တည်ဆုံနှုန်းတဲ့တကယ်လက်တွေ့မှာပိုများနိုင်တယ်လို့ကျွန်မ၏ပညာရှင်တွေနဲ့ပရိုက်တာကူညီသူတွေကပြောကြပါတယ်။မြန်မာပြည်ကိုဗစ်တတိယလိုင်းအစမှာတက်ကြီးပိုင်းသေဆုံးမှုများခဲ့ပြီးအခုတတိယလိုင်းမှာတော့လူငယ်ပိုင်းတွေပါပါလာတဲ့အတွက်ကာကွယ်ဆေးအချိန်မီထိုးပေးနိုင်ဖို့မျှော်လင့်ကြောင်းရွှေတန်လင်းနာရေးကူညီမှုအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ
်။အခုတတိယကျလာတဲ့အခါမှာတက်ငယ်ပိုင်းတွေတော်တော်များများပါလာပြီ။ဒီနေ့ဆိုကျွန်တော်ပြောရတာ20ဆတိ30ဆတိ40ဝန်းကျင်နဲ့ဒီလိုမျိုးတွေပါပါလာပြီဆိုတော့ဒီကာကွယ်ဆေးလုံလောက်မှုအားကတော့အများကြီးလိုလိမ့်မယ်။အဲ့ဒီဥစ္စာကလည်းကျွန်တော်တို့ပုံမှန်ပြီးရှိတဲ့လူကြီးတွေအတိုင်းကိုပြင်သွင်းပြီးတော့ဆိုးပြီးမယ်ဆိုရင်တော့ဒီယောဂါကိုစတဲ့ဆိုကာကွယ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ကိုဗစ်တတိယလိုင်းဟာကမ္ဘာတဝန်းမှာအချိန်ကောင်းနေစေဖြစ်လို့ဒီကယောဂါပြီးဆုံးဖို့ကလမ်းဝေးတွေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးထားပါတယ်။မြန်မာနိုင်ငံမှာတော့တရားဝင်ထုတ်ပြန်တဲ့စီးရင်ရဆိုရင်ကိုကိုဗစ်ကာယောဂါကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်ရှိပြီဖြစ်ပြီးကူးစက်ခံရသူပေါင်းကတော့ 2,900 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ
။ခုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ပြစ်ခတ်ဖမ်းဆီးမှုတွေရှိခဲ့တဲ့ရန်ကုန်ကဆန္ဒပြပွဲအကြောင်းကိုတင်ပြပေးချင်ပါတယ်။ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်ကဆန္ဒပြပွဲတစ်ခုကိုအရက်ဝစ်တွေနဲ့လက်နက်ကင်တပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ဆန္ဒပြသူတဦးကြီးထိမှန်တံရရခဲ့ပါတယ်။၃ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။နေ့လယ်ပိုင်းတုန်းကတော့ရန်ကုန်မြို့လယ်ကောင်းပိုင်းနေရာတချို့မှာလက်နက်အပြည့်အစုံနဲ့စစ်သားတွေကလမ်းတွေကိုပိတ်ပြီးတော့တားဆီးစစ်ဆေးခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်။ရန်ကုန်မြို့ကြာမွေချောင်းမြောင်ရက်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲတာမှာကြီးထိမှန်တဲ့သူဖမ်းဆီးခံရတဲ့သူတွေရှိခဲ့တယ်လို့ဦးဆောင်ပါဝင်သူတူကပြည်ဝေကိုပြောပါတယ်
။တယောက်ကဆန္ဒနဲ့ပြစ်ခတ်တယ်၊ချီးကောင်၃ယောက်ဖမ်းခံရတယ်၊နှိပ်ချက်တော့ရရှိအောင်။ဆန္ဒပြတဲ့အချိန်ပေါ်တော့ကျွန်တော်ကြားကွက်တဲ့ဉာဏ်ပေါ်တော့ဟိုကြားကွက်တဲ့ဉာဏ်ပေါ်အိဒါကရဉာဏ်ကနေပြီးတော့စတိပဋ္ဌာန်ထိပ်ပြီးရှောက်တဲ့အချိန်မှာကျွန်တော်တို့ဟိုဆန္ဒပြကြခြင်းကျွန်တော်တို့အချိန်စက်ကတုံးတွေတော့ရတဲ့အချိန်ကြီးပြင်းပါလေကျွန်တော်တို့အစိုးရတွေနဲ့စောင့်ပြီးတော့ကျွန်တော်တို့ဆန္ဒနဲ့ပြစ်ပြီးဖြိုခွင်းတာပေါ့။အဲ့တကယ်ကြည့်ချင်တယ်ကအရှိတုံးမှရှိသေးတယ်လူငယ်ကြောက်တော့တနက်မှမှားရင်ပြီးတော့ဒီခေါင်းဆောင်ငါးကြီးကျန်တဲ့နောက်ပြီးတော့ဟုတ်ပါတယ်ကြောက်ဖို့နေဆောင်ပြီးခေါင်းဆောင်ဖြစ်တယ်ဆိုကျွန်တော်ဟိုသုံးတော့အပိုင်းတယ်တယောက်ကတော့ပြတော်ပြင်းပြင်းနဲ့နှိပ်ချခံရတာ
ว่าจะเอาลูกเงินมาให้ขนาดนี้เนี่ยทุกเดือนใช้ช้าอะไรอย่างเงี้ยอุบังควายว่าอะไรเช่นเราตุ้ยอะไรอย่างเงี้ยสมมติคุณยามาเปลี่ยนเลยไปอยู่ที่คู่เดียมาเลยลุงเงี้ยจะอุ้งกูสตาร์รีก้าช่วยกันสวยขอตัวไปยังเนี่ยไปรอสตาร์รีเยอริก้าแล้วเนี่ยปีเนี่ยแล้วไปสู่ตาสิเกดีพี่ตั้งตัวละกูไม่ไปเลยการีกูเลี้ยงใครน่ะสิเดี๋ยวลูกคุณยามช่วยกันอะไรอย่างเงี้ยมีการจะอุ้งพี่ตัวอุ้งเงี้ยตัวเองอ่ะเปล่าไป
มีกว่าสิเลยมีกว่าจนเราเลี้ยงเลี้ยงตัวจนเราเลี้ยงเต่าไปเลยมีกว่าอ่ะกี่วาระเลยส่วนใหญ่เอาไปเอาไปเทไปเอาไปเนาะอาจจะการนั่นเราไปเจอพอเจอแล้วส่วนใหญ่เขาไปเอาดีไปเอาไปเลยตัวเลี้ยงไปเราไปถ่ายเราไปโอ้อันนั้นตรงการที่สี่กูรอดีกว่าใกล้กันเองแต่เองเราตัวจริงเราไม่ไอ้การที่สี่เราลุกไปเลยนะจนไปเลยจนเราอะไรเราไปเลยเด็กบ่เนาะเจ้าหน้าการเดียวเลี้ยงเจ้าเนี่ยตัวดูรู้ไม่เอา
ว่าเย่เย่เราหมดแต่เนี่ยหมดบิเกอรี่เนี่ยตัวใหญ่เลยป้าช่างกูรู้ไปจ้าเลยสุราไม่ตียาบุ้งดูเลยเปียวไปเลยมีกี่ตัวเอาซิเจนเนี่ยซีวารีตัวเวียนแล้วไปซิซีนี่เราบุกูรันจงเอียดูน้ำยูกันตัวกันเลยมีตัวเนี่ยซีวารีตัวเวียนตัวเนี่ยซีออกซิเจนเนี่ยก็จะได้หาเลยบอกยาดีกันด้วยเนาะอะไรนี่ต้องไปไปดูจ้าละการีอะโอ้ยเนาะเป็นอะไรมาซีซีนี่เจ้าของเรียนเนี่ยซีซีนี่ไอ้ตัวเนี่ย แต่ทุกการที่เราไปเจอเนี่ยตอนแรกเราเนาะแต่ทุกการที่เราไปเจอเนี่ยที่เราดูบาลีเซนเซอร์เราไม่ได้ยุบก็การที่เราเลยตัวชี้เนี่ยที่เราจะมาลูกค้ามาเราถึงจะมาละเราจะยังอุปมาเนี่ยมีสิ่งเสียสิ่งนั้นมาที่ไว้ใจเราเพราะฉะนั้นตอนนี้เราจะทำไปดูสักครู่ละว่าเสียบ้านเราไอ้มาเล่นตะขาเสียสิ่งหายเลยบ้านเรา
มันนี่ก็รออีอาร์วีจังปฏิญญาอามากูยักกว่าปฏิญญาอันนี้ก็เยสข้างวันนี้ยูเนสซีเป็นตายายุ่งมาปงเป้ากวยเกบีอธิการมิชิบุลมีการดูการเปลี่ยนไปเลยเสียหน้าเต็มกูสั่งจังกันกว่าเดือนสนับยาบริฮะเชียงหงจีจีมามามิชิโรบีเม่ติดตัดชูมาเนสินลูสนับยาบริชินิเซปไปเลยที่กันนี้มาเชียงหงอพยพพากันแมนเดลีมงยาลาวลงกันเลยสลิงจีซาร์ดีตารีมาสนับยาบริชิเกบาริชิง แม้คิมชูเดียจะไปเกล้าพิบาร์เลยเช่นเช่นปีนี้แบบก็เช่นนี้ก็ติดยาเป็นจำนวนเลยเช่นกองสีพวกนี้สัตว์ชีวิตสูบีเช่นปีนี้ฮักข้ามอยู่ในสุขวามีก็กระตือรือร้นจีดบ้านเนี่ยเต้าเสียรถบ้ากูฮักข้าสีเดียพวกก็พันธุ์ที่ทิ้งทิ้งท่าระที่กันนี้ที่เปลี่ยนเลยลุ่มยาวน่าจะไม่ใช่เดียวฮักข้าสีเดียพวกเปลี่ยนใจตาวิชิดูดีก็รอเสียเสียไม่เนียนปีเปลี่ยนลุ่มเป็นไม่ลุ่มเปลี่ยวอะไร
ที่เจ้าเบี้ยสูฟิโอเอเดรียลในกองเอ็งก็ตรียมไปปูทาร์นาเซมาชินสุขวัญยูก็เกิดเรื่องปาราอีกองสองลูกฮักก้ากูยีซีดีเอฟเวกันเนี่ยพันซีเทนิงทาร์เรลูสุขวัญยูขันลูกก็เปียวว่าเลยซีดีเอฟก็ขนาดเทนิงทาร์เรลูกบอกว่าเนาะเป็นเนี่ยที่ชิดตองซีเนี่ยอุปเทลลูสมาขนาดเทนิงทาร์เรลูกบอกว่าเนี่ยยาวเดียวจะเอาดีฟาร์ดเนี่ยปาสตาบอนะก็เป็นเลยฟาร์ดก็ตาเนี่ยที่ปาสตาก็ยาวบอก
แล้วเราเสร็จแล้วมันจะตีดีสังขารทายาเลยก็จะเรียกปารายีกองสองลูกฮะสุไลลันนั่นจะเช่าเยอะตั้งนี้ล่ะนี่ก็สุขวากันนี่ฮักกันอยู่ปารายีสิเวดกูเตะยาปวดว่ามาอาศัยตัวเปียต้องตัวบีนอกไปมาสิเดียฟเวกันนี่พันสีเทงเทงทาร์เรลูตรีนเทลาร์นะวะฮักกันสิเดียฟเวกยังใจยี่ตาวงสิดูดูกันรอพันสีดำหกเวสิสิมีมีอันบุคอร่าราสุวีเปียวว่าเนี่ย
นี่ฮะเจ้าฉันรู้เทงเทงอะไรรู้ฉันรู้ว่าเราไม่รู้นะมีเงินแบบที่แบบนี้ที่เรามีเงินในสมบัติเราดีเทงเทงทาร์เราไม่เข้าขนาดผมมีเงินในตัวผมสิ่งที่เป็นตัวมาบ้างไอ้ที่กัตเรปาราอีกองสองลูกฮะสิ่งสิ่งนี้สั้นๆสิลูสิ่งที่เอ็กก็เทงเทงทาร์เรลูมีโอกาสในการเปลี่ยนไปไหมสิ่งที่เอ็กยังใจยี่ตาวงขังกันรอป้าเจ้าคนนั้นเนี่ยป้ากูมีเงินในเรื่องสุราสิ่งที่เรื่องนี้มาเปลี่ยนแค่ตัวไปรอบเปลี่ยนลูกไปเมื่อสุรากูเลยที่ ရှုပ်ဖျက်ဆီးခဲ့ပြီးနောက် မေလ 32 ရက်နေ့နဲ့ စွန်လ 3 ရက်နေ့တွင်ပါ စစ်ကောင်စီတပ်နဲ့ ဟာကားစီတပ်တို့ တိုက်ပွဲဖြစ်ပွားပြီး စုခွားမြို့ပါဝင် ဟာကားမတူပြေကြား ကာလန်နဘီကျေးရွာဆွေရွာကျော်လက ဒေသခံတွေ တော်တဲ့ထွက်ပြေးသိမ်းရှောင်နေကြရပါတယ် ဒီစစ်ကြောင့်တွေခုချိန်ထိနေရာမပြောင်းနိုင်သေးဘူးလို့
စုခွားမျိုးအကူအညီပေးဖွဲ့ဝင်တို့ကပြောပါတယ်။ဟုတ်ကဲ့ဖြစ်တဲ့သူခွားနဲ့ကြောမှာရှိရရန်ရပ်ဖြစ်ရတဲ့စစ်တပ်ခတ်တယ်။အရင်ဒီစီဒီအက်တင်တဲ့အဲ့ဒီကြက်ခတ်မှုဖြစ်ပြီးခေရနဲ့ဖြစ်ပြန်ပေါ့။အချို့ကြောင့်လည်းပြန်လာလာရေးလက်ရှိရတချို့ကြောင့်လည်းမလုံးချုံတော့တော်ထဲမှာနေပြုံလုံးချုံနေဖြစ်ပြီးပြန်လာရေးလက်ရှိရပေါ့။ခုချိန်မှာတော့ကြက်ခတ်မှုပြင်းရှိရောက်ကနေကြ ပါတယ်ဒီလိုဆက်ပြောပြတယ်။ဒါမှမဟုတ်ဒီဆက်ကောင်စီတန်းနဲ့ဟာတချို့နေရာတွေမှာစစ်ကောင်စီတန်းနဲ့ဟာတချို့နေရာတွေတုံးလေးရာလောက်ရှိတယ်။နေရာပေါ်ကောင်းတယ်မဟုတ်လား။အဲလိုထန်တလန်ဖက်တဲ့ကျော်ဆိုရင်တော့ထောင်ကနေရှိတယ်။ဖြစ်ပြီးတော့အဲလိုတော်နေတုံးနေလို့ပြောတော့
清明的哈嘎牛马，谁安那些三斤鱼、三大片玻璃砖，盘水看下都要超生老虎。每两年的闹松大比，边路没白烟，谁烟呢？打开大门路 ，CDF 个今年开比闹板。每两年的安阳内马，谁讲是大的股 ？CDF 这个你傻逼，打开车了吧？苏南兰那是昆明那个嘞，刚本来呢，闽南牛那家谁讲是大伯呢 ？CDF 的再不会骗大家。啊，你那几个虽然老干，路也还要稳健，是别等下你家压逼，你也没别人家的话务。前面呢，闽南谈的烂不都比刚本来还干牛那对吗？是俺那些三年以上那边不会的股，是咱那一个啊，江派票块，潘西大路西开边闹白嘛，提拉看这个高过一块的货币，便带开来家来批发了，怎么样？
清比内巴嘎切尼南公营标标比给拉批发的是，是比罗一看比内内。前面那边个设备是小时看的耶，一看看新康木里将我店家背起码的，一看比那苗板个设备都卡的，是看的球马路，业绩也像木里骗的那张，稍微你接点你加班的。前面那边老王苗那边嘛是的，是小时看的嘛嘞，谁话呢？这车路还吃的是你的路，是看单位是做的个标牌的，第一张别送，一看俺的拿来的，光面都标牌八千。
苗五苗内庄啊，是小时看的球嘛？苏兰兰的三年那个啥比较，一季一生那里新年那叫，三年一个克格瑞呢，演三年的路，这球是小的过来，是看俺的家里伢的路，是表开伢的路，是看当我西头这个表白嘞。苗五苗内庄啊，比别人是小时看嘛，所以过费苦涩看伢的路是那叫，是看的苦龙我多了看得他的路，底家嘞一季一生那叫，少年一个克格瑞呢，演三年伢的路，比别人是比较快的是看当我个。有定水面个表白嘞？
一年阿种，今年你个呗，屋里头是看我一两年的话，家里面嘞，胡十万的也是今年阿种，因为家家里个古本年嘞，就是看到阿种，古龙罗龙吃到嘞，看这个路这个嘞，古龙白手臂，今年家里钱嘛，就罗，一十万的也，十万的也，你那表现都就罗，你看，你 WF 个肯定，小那边的肯定那边，你看的龙王后面的，你这些路，你他这条一个他那几条路，不嘛那不算多便宜了不？
格把三那一个会 WFP 嘛嘞，克克瑞西尼拉叫，三那一个部门特别木克克尼叫，斯坎达文西杜里西乌沙布达雷路乌丁逊那个十条瓦嘞。
WFP 叫格把三那一个会个真罗是沙拉的斯坎达文看的，红布雷路标的嘞。一般是那个克克维杰路 WFP 也老年的，你他在某个酒楼里克克便宜点的真罗瓦的。下那边的肯定那边我可能那边就要买便宜的比较多，不看到我看的是下坡的。那边的空气用啊，现在的成别的路。
这边苗五苗那边啊，格拉江是想是干嘛嘞？一季一生那里，第一个内地是你那叫，上那一家里六安里的路，西瓦里嘞没水不路，格拉江是背着块的都有个标牌嘞。
你这路给谁麻烦了？一季的一生的嘞，对嘞，咱们一看看都接的看下那包裹，把麻烦都收到原来半夜的固定地点吧。再我们西部嘞，没老家不？西瓦的看到龙岗们西部个西瓜都哈，西瓜都帮我们西部原来谁他妈的呢？你们刚用拖拖那包？
前边呢，不老外苗那边啊，石乡石乡的嘛嘞，那是前提，石乡的车压的都贵的，往表往小的便宜家的路，西瓜超百亩的嘞，没睡家不路。不了，我这大根过正常往啊表白嘞。
好个个，我讲了，实际上是跟俺农民啊是一个，你包龙棍阿个啥，阿个啥棍嘛，他不会一边，是表一棍嘛，他不会写的，一卡一块片嘛，他不会写的，总会写的。哎，总共把那物业联系个仓，仓可能也不稳定了，是吧？那个。啊，好个个，稍微你个了，我讲了的，这边上的个，这边 A B 不会干的。哦，那边好便宜了，是的，我稍微人家先接的，咱们今嘛也跟他办一下咯。六二七的，明天是你的，好个，这说话问说问家吃的，这说话到底都贵，也比都贵有啊的哦。哦，今年的你他我对面的也来过，这话没弄老母的的心。
那水车嘛，一看明年转，各位顾客们都拉你的路，对送路的来明天拉你了吧。这青年嘛呗，等年起的设备都快得了啊。三年卡别人没人呢，因三年来批发的。
VOA 妈妈网页讨论车队伍 ，smartphone 微博阿里拿生态目 ，VOA Burmese app 库 download 也有内码的 ，Android 端所以 Google Play App Store 嘛 ，VOA Burmese 路下边 download 内内的路 ，iPhone 微端嘞 ，Apple App Store 嘛 ，download 内码的 ，VOA Burmese app 嘛 ，VOA 妈妈网页讨论你的新鲜队伍，讨论你这嘛大爷拿长路亚的路。这边上班的阿发现是新的过来，阿先别的阿车嘛，拿先来买的。 VOA American တန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လေး American တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအယူဆုံးတင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားလို့နိုင်ငံရေးမတည်ငြိမ်မှုနဲ့အကြက်တဲတွေကြုံနေရတဲ့အချိန်မှာကိုဗစ်တတိယလှိုင်းကူးစက်မှုကိုပါဆိုးဆိုးဝါးဝါးခံနေရတဲ့မြန်မာပြည်သူတွေအတွက်ရုပ်ပိုင်းဆိုင်ရာအကူအညီတွေအပြင်စိတ်ပိုင်းဆိုင်ရာအားပေးနှစ်သိမ့်ဆွေးနွေးမှုတွေနဲ့ကူစားမှုတွေပါမဖြစ်မနေလိုအပ်လာနေတယ်လို့စစ်ဘေးကပ်ဘေးကြုံနေရသူတွေကိုကူညီပေးနေတဲ့ခရီးရန်သာသနာပြုကောင်းသောတိုးထိန်သီလရှင်ခိုင်းကစစ်စတာအဲလစ်ဘတ်ဂျိုဇက်ကပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာမြန်မာပြည်သူတွေအတွက်ဘလို့အကူအညီတွေအဓိကလိုအပ်နေပါသလဲ။ကောင်းသောတိုးထိန်သီလရှင်တွေကရောလက်ရှိစစ်ဘေးကပ်ဘေးကြုံနေရသူတွေကိုဘလို့အကူအညီတွေပေးနေပါသလဲဆိုတာကိုစစ်စတာအဲလစ်ဘတ်ကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူထွေးတင်ဆက်ထားပါတယ်။
အဲလစ်ဇဘက်ဂျိုဇက်ကခွေးရသာသနာပြုကောင်းသောတုတ်ထိန်သီလရှင်တစ်ပါးဖြစ်တယ်။အခုအရင်ကတည်းကလည်းဒီကလေးငယ်ရဲ့အမျိုးသမီးတွေအတွက်အကူအညီဆောင်ရှောက်မှုပေးနေတဲ့သီလရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေ။ဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအကျက်တဲတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ကိုဆူဆူဝါးကြုံနေရတဲ့အချိန်မျိုးမှာစစ်စတာတို့အနေနဲ့အကူအညီဆောင်ရှောက်မှုတွေလက်ရှိအနေအထားမှာဘယ်လိုပုံစံနဲ့အထူးကပေးနေရတာတွေရှိသလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားစစ်စတာ။
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့သီလရှင်တွေပါအခုအာဏာသိမ်းပြီးတော့နောက်ပိုင်းမှာဖက်ဖက်မှာအကျက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြန်ဝင်လာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲ့တော့ဘလို့ပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကိုယ်မှရှိနေတယ်ကျမ main ကလေးတွေရှိနေတယ်အဲ့ main ကလေးတွေရဲ့လုံခြုံရေးကိုကြည့်ပေးတယ်ပြီးတော့သူတို့ကိုယ်ခံအားကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုအပြင်မှာစီချချလောက်ပြီးရယ်အဓိကတော့ပိုးမကူးဖို့တိတိကျကျစီမံရတာပေါ့ကူးလိုက်လည်းပဲခဏရှိဖို့လည်းပြင်ဆင်ထားပြီးရယ်သူတို့ရဲ့အာဟာရအပိုင်းမှာနော်နောက်တော့ဒီကျမတက်ဝင်ကြနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးမိသားစုစားဝတ်နေရေးကျန်းမာရေးနဲ့အာဟာရအပိုင်းတွေကိုစွမ်းကုန်ကူညီပေးနေပါရင်နောက်ပြီးတော့ကျမတို့ဒီ medical team လေးတစ်ခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီဟာလက်ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယနိုင်ကိုဒီဝိုင်းတိုက်ဖို့အတွက်သေးသေးနောက်အကာအကွယ်ပစ္စည်းတွေဝိုင်းရှာပေးပြီးတော့အခုလူတွေလက်တလောအဲ့လိုပုံစံလေးနဲ့ကူညီပေးနေပါတ
ယ်။စစ်စတာတို့ကတော့ဒါနေစင်တာတွေကကိုယ့်ရဲ့မျက်စိရှိမှာပဲကိုယ့်အနီးဝန်းကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစစကပြောတဲ့ဒီအာဏာသိမ်းမှုကြောင့်နောက်ဒီကိုဗစ်ကြောင့်မလို့ကြုံရတဲ့ဒီစိတ်ဒဏ်ရာတွေပေါ့နော်လူတွေကြားမှာဘယ်လောက်ထိပြင်းထန်တာဖြစ်နေလဲဘယ်လောက်ထိဆူဆူဝါးရှိနေလဲဆိုတာမျိုးကိုစစ်စတာတို့တွေ့ရတယ
်။စစ်စတာလည်း guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မိမာပြည်သူရဲ့စိတ်ချမ်းသာရေးကိုတော့စူးစူးဝါးဝါးချိခိုက်နေတယ်လို့ပြောလို့ရပါတယ်။ကျဉ်းချမ်းတဲ့စိတ်ဒဏ်ရာတွေပေါ့နော် trauma လို့ခေါ်ရတာတွေပြီးတော့ depression စိတ်ကျတဲ့ရောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေပြီးတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာတွေသေချင်စိတ်တွေပေါ်လာတာတတ်ကြည့်ဖို့ကြိုးစားတာနောက် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြတယ်ပေါ့နော်မိသားစုဆုံးရှုံးနေချေရတဲ့သူတွေဆုံးရှုံးနေအဲ့လိုမျိုးတွေကြောင့်မလို့စိတ်တောကြတယ်အများကြီးရောက်တယ် insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့ပြီးတော့စားလို့မဝင်တာတွေဆုံးရင်ပူပန်ပြီးတော့ဘာလုံးလို့ခံရမှန်းမသိတဲ့အခြေအနေတွေနောက်မျောလင်းချက်နေလာတယ်ပြီးတော့အမုန်းတရားတွေနောက်ပြီးတော့စိတ်ကစင်ကလေးယောဂါတွေအဲ့အရာကိုကျွမ်းရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မ
ဆိုးဆိုး sister ထောက်ပြထားတဲ့အရာဆိုလို့ရှင်ပြီးသူတွေထဲမှာဒီနေလူဝါဒီအကျက်အတဲသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ်လူမှုစီဝါအကျက်တဲရှိတဲ့ဒီချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအတိတ်ကလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ်
ဆိုတော့သူတို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာပိုဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘလို့အကူအညီတွေကသူတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမလဲ
လက်ရှိအနေထားကတော့အလိုအပ်ဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေး ကျမ်းမာရေးနဲ့စာအုပ်နေရတော့အလိုအဆုံးပဲပေါ့ဒါတော့ရုပ်ပိုင်းဆိုင်ရာအကျဉ်းနဲ့ဆိုရင်နော်စိတ်ပိုင်းဆိုင်ရာတော့ခုနကျမပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေပေါ့နော်ဒီဟာတွေလည်းအများကြီးလိုအပ်နေတယ်။ဒီမှာဒီမှာကျတော့စိတ်ပိုင်းဆိုင်ရာကူညီပေးတဲ့ဖွဲ့တွေကနည်းသေး ပြောချင်ပါတယ်
။ဟုတ်ကဲ့။ဆိုတော့ဆွဆွဆစ်စတာပြောသလိုပဲဒီလူတွေအတွက်အစိတ်သက်သာရစေမဲ့နီလန်းတွေလိုအပ်တယ်ဆိုလို့ရှိရင်လည်းဘယ်လိုနီလန်းတွေလိုအပ်နေသလဲဒီအတွက်ဆစ်စတာတို့ကဘာတွေကူညီပေးနေသလဲဆိုတာကိုလည်းပြောပြပေးပါလား။
ကျမပြည်သူရဲ့စိတ်ဓာတ်ကတော့ပြောမယ်ဆိုရင်တော့မြင်ပါတယ်မယ်။ဒီလားစဉ်စဉ်ခံနိုင်စမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောရပြောလို့ရတယ်။အဲ့တော့ကူပေးနေတဲ့အချိန်မှာဘာတွေအဓိကလုပ်ပြီးလဲဆိုတော့နေ့သိချင်းတွေနားထောင်ပေးတာပေါ့နော်နေ့သိချင်းတွေပေးတဲ့အဖွဲ့လိုက်ကုစားမှုတွေနောက်ပြီးတော့တယောက်ချင်းစီကုစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကျိုးတင်ကွယ်တဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုပြီးတော့မှလှုပ်ပေးတာဒီပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးပြုစုစောင့်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျင့်ကြံနာနာနဲ့စောင့်ရှောက်ပေးရမလဲအဲ့ဒါပြီးလို့ရှိရင် resilience ကိုနော်ကျွန်မပြောတယ်ဒီစံစံခံနိုင်ကြောင်းတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးထိလိုက်ကြလိုက်ဖြစ်သွားတာပေါ့နော်အခက်အခဲတွေကအများများတဲ့အခါကျတော့အဲ့ဒီ resilience ဘိုင်းမှာလည်းကျွန်တော်တို့ဝိုင်းဝန်းပြီးတော့မှလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကန်ကြံလဲပေါ့နော်ဒီစိတ်ဓာတ်ရအကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရရမလဲဘယ်လိုမျိုးကန်ကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြစ်သိကျင်းတွေတော့နားထောင်ပေးရတဲ့တခုတည်းမဟုတ်ဘူးနဲ့သူတို့က exercise လေးပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အပြောတဲ့အချင်းကြီးပေါ့အဲ့လိုမျိုးလေးတွေနဲ့ကိုနိုင်တလောက်ကူညီပေးတယ်ကျမအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီစောင့်ရှောက်တဲ့အဖွဲ့တွေ network ကဗမာပြည်အတွင်းရောဗမာပြည်အပြင်ရရောထိစပ်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျမတို့မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်ဒါပေမဲ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါတယ်မှာ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလည်ပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ covid တတိယလိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကကျမပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအလိုပေါ့ဆန်တို့ဥတို့ဆေးတို့အာစီးတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့PPE တွေတည်ရမလားအဲ့ဒီရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေသေးတွေအဲ့ဒါတွေကိုဝိုင်းပြီးတော့မှရှာပေးတယ်နောက်ပြီးတော့ဒီမှာကျမတို့နေတဲ့ပတ်ဝန်းကျင်မှာစားပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့တို့အတွက်ကိုလည်းပဲကိုယ်အိမ်မှာပြင်ဆင်ထားပြီးတော့မှတို့လို့လို့ရှိရင်လာယူပေါ့ဘာတွေဖြစ်လဲဘာစီးပေးရမလဲဆိုတော့ဒီမှာ COVID response ဆရာဝန်ကြီးတွေရဲ့အကြံပေးထားတဲ့သေးတွေပေါ့တို့ရဲ့ prescription တွေကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေလိုအပ်သလိုပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းရံပြန့်နေတဲ့တစ်ချိန်ထဲမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပိုပိုပြီးတော့များလာတယ်။ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်။အသက်ဆုံးရှုံးရတဲ့သူရဲ့တရင်းတွေဆိုလည်းကျွန်တော်တို့ကနေတိုင်းရှားနေရတယ်။ဆိုတော့ဒီလိုတိတ်ကိုကူးဆက်ညံတဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂဆိုလို့ရှိရင်တကယ်ကူးဆက်ညံမျိုးရိုးဗီဇာလည်းစင်ခဲ့ပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာကွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိရဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂကကိုယ်ကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထက်လည်းအလွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအချက်တဲတွေကြားထဲမှာစစ်စာကိုယ်တိုင်ပေါ့နော်ကျုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပေါ့မရဲ့ဒါအကြီးကကြားတဲ့အခက်အခဲတွေကိုပြောမယ်ဆိုလို့ရှိရင်အသက်ရှူနေဖို့အောက်ဆီဂျင်အပတ်တကူလိုက်ရှာတယ်အောက်ဆီဂျင်ရှာတာတော့တကယ်ကိုမှလည်းဟိုတော်ကိုမှအခက်အခဲတွေအရာအခက်အခဲတွေပြီးတော့ဆေးတွေဈေးကတ်တယ်အရန်ဈေးကတ်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီကြောင့်မို့အရန်အခက်အခဲတွေပြီးတော့တခုရှိတာကိုကဒီမှာနေမှာဆေးပြက်လို့ရန်ကုန်မှာဝယ်တယ်။နေဘက်ကိုတွေ့လာဖို့သူတို့ကတွေ့မပေးတဲ့ပြဿနာပေါ့။နော်ဒီဓာတ်ထဲမှာ
ဟိုဘယ်လိုပြောရမလဲသူများတွေပြောသလိုပဲတောမီလောင်ရင်တောကြောင့်လက်ခမောင်းခတ်တယ်ဆိုတော့အဲပုံစံမျိုးပဲအလေအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအရင်ဖြစ်လာတဲ့အခါကျတော့လူတွေကိုကူညီတဲ့အခါမှာရောကိုယ့်ကိုယ်ကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောမလဲခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းဝေးကျနေတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုယ့်သူကိုယ်ထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအာမတင်ထားတဲ့လူရလည်းမလှုပ်ပေးနိုင်ဘူးမလောက်ပေးတက်ဘူးဆိုတော့လေဒီဆက်တော့အဓိကအခက်အခဲပြောရလို့ရှိရင်ဒီမတရားမှုဒီမတရားအနာသိမ်းခါရတဲ့အကြမ်းဖက်မှုတွေကတော့ဒီလူတွေကြုံနေရတဲ့အခက်အခဲတွေအားလုံးရဲ့အရင်းမြစ်ပေါ့အခက်အခဲတွေအားလုံးရဲ့အခက်အခဲပေါ့ဒါကတော့လောလောဆယ်မှာကြုံနေရတဲ့အခက်အခဲလို့ပြောပြရတာဖြစ်ပါတယ
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ရဲ့ COVID စီမြင်သတ်မှတ်ချက်တဲ့စိုးစိုးဝါးဝါးလောင်ကျွမ်းနေတဲ့အမေရိကန်တော်မီအကြောင်းစာတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ကိုယ်ရောကကူးစက်မှုတွေကြောပြများလာတဲ့အမေရိကန်ပြည်အောင်စုမှာကာဝယ်ဆေးထိုးတာတွေလည်းအဆောက်အုံတွင်နှာခေါင်းစည်းတက်ကြဖို့ပြည်နယ်အချို့မှာဒေသခံအာဏာပိုင်တွေကစီကန်းထုတ်ထားခဲ့ရတာကနေခုခါမှာတော့အထူးသဖြင့်ယောဂကူးစက်မှုများတဲ့နေရာတွေအလုံးမှာလိုက်နာကြဖို့အမေရိကန်ကူးစက်ယောဂကာဝယ်တားဆီးရေးနဲ့ထိန်းချုပ်ရေးဌာန CDC ကပြင်ဆင်သတ်မှတ်လိုက်ပါတယ်ဒီစီကန်းတဲ့ပတ်သက်လို့အမေရိကန်လူမှုဘလို့တုံ့ပြန်ကြလဲဆိုတဲ့အကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့ပြပါမယ်ကိုဗစ်ကာဝယ်ဆေးထိုးတာပြည်သူတွေလည်းအများပြည်သူသွားလာရအဆောက်အုံတွေမှာနှာခေါင်းစည်းတက်ကြဖို့အမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကဇူလိုင်28ရက်နေ့မှာပြင်ဆင်သတ်မှတ်လိုက်ပါတယ်။ကိုဗစ်ဒယ်လ်တာမျိုးကွဲနဲ့ကာဝယ်ဆေးထိုးမထားသူတွေကြောင့်ရောဂါကူးစက်မှုနှုန်းမြင့်မားလာတဲ့ဒေသတွေမှာအထူးသဖြင့်လိုက်နာကြဖို့လိုအပ်တယ်လို့ဆိုရတဲ့ရောဂါကူးစက်မှုတချို့ထိန်းချုပ်နိုင်ပြီးနောက်နွေရာသီမှာခီးသွားလာသူတွေအတော်များလာတဲ့အချိန်မှာပဲအခုလိုစီကန်းသတ်မှတ်ချက်ထုတ်ပြန်တာပါ Texas ပြည်နယ်ကနေ New York Times Square ရင်မြင်ကိုအလဲလာသူ Mitzi Coffin က
As a person with autoimmune disease I think that I should probably wear a mask
ကိုကန်အားစနစ်ပုံမှန်အလုံးမလုံးတဲ့ယောဂါရှိသူတယောက်အနေနဲ့ဆိုရင်တော့အဆောက်အုံတွင်သွားလာရမှာနှာခေါင်းစီးတက်တင်ပါတယ်Delta မျိုးကွဲလဲကူးစက်နေတာဆိုတော့တတ်တာပိုကောင်းပါတယ်
COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့သူတွေအနေနဲ့အဆောက်အဦတွေအတွင်းမှာရောအပြင်းမာရောသွားလာတဲ့အခါမှာနှာခေါင်းစည်းတက်စရာမလိုသလိုလူတွေတယောက်နဲ့တယောက်ခက်ခွာခွာနေစရာလည်းမလိုဘူးဆိုပြီးလွန်ခဲ့တဲ့မေလက CDC ကထုတ်ပြန်ထားခဲ့တာပါဒါပေမဲ့လည်းတိုက်ပြီးတဝန်းနှာခေါင်းစည်းတက်စရာမလိုဘူးလို့ခွင့်ပြုထားတဲ့နေရာတွေရဲ့63ရာခိုင်နှုန်းမှာယောဂကူးစက်မှုတွေတိုးလာချိန်မှာတော့ဒီကူးစက်မှုကိုတားဆီးထိန်းချုပ်ဖို့ CDC ကဆောင်ရွက်တာပါညစဉ်နေ့တိုင်းကဘာတလွားကယောဂကူးစက်ခံရတဲ့လူ9ဦးမှာ2ဦးဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးအားလုံးထက်ယောဂကူးစက်မှုနှုန်းပိုများလာတာပါသတင်းတစ်ပတ်အတွင်းဖြန်းမြကူးစက်မှုနှုန်းတဲ့ဟာ9000ကျော်ရှိပြီးဒါဆိုရင်ယောဂကူးစက်မှုအများဆုံးအချိန်ကနှုန်းရဲ့4ပုံ2ပုံပမာဏရှိပါတယ် Jeff Kinn က
I think it's the right thing to do. I mean with the Delta variant.
Delta မျိုးကွဲကြောင့်ယောဂကူးစက်မှုတွေပိုများလာတယ်ဆိုတော့နှာခေါင်းစည်းတက်တာကပိုကောင်းပါတယ
်။ COVID Delta မျိုးကွဲဟာကူးစက်မှုနှုန်းလည်းပိုများစေပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကုလစီကန်းတဲ့ထုတ်ပြန်တာကိုသဘောတူပြီးအရင်ကလိုအခြေအနေမျိုးပြန်ကြုံရမှာကိုလည်းစိုးရိမ်သူတွေရှိပါတယ်။ New York မြို့သူ Abby Gonzalez က
I think that it's aI think it's a step forward in that situation where
ယောဂကူးစက်မှုတွေများလာတဲ့နေရာမှာကြိုတင်ကာကွယ်ရပါမယ်။တချို့ကာကွယ်ဆေးမထိုးသူတွေကြောင့်နောက်တစ်ခါအင်ဂျင်မထွက်ရစီကံထုတ်တာမျိုးမလိုချင်တော့ပါဘူး။ကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့တော့နှာခေါင်းစည်းတက်မတက်သူတို့သဘောပါ။ဒါပေမဲ့ယောဂကူးစက်မှုတွေများလာရင်တော့ကာကွယ်ဆေးထိုးရင်ထိုးမထိုးရင်နှာခေါင်းစည်းအမြဲတက်ပါ
။ယောဂတိုက်ဖြစ်တဲ့ကိုယ်ကံအားစနစ်မကောင်းသူတွေယောဂအခန်းရှိသူတွေနဲ့ကာကွယ်ဆေးထိုးမထားသူတွေဟာယောဂကူးစက်မှုဒဏ်ကိုအစိုးရအဆုံးခံနိုင်ကြောင်း CDC ကတတိပေးထားသလိုအဲ့လိုသူတွေကိုမိသားစုအတွင်းမှာရှိနေတဲ့ဆိုရင်နှာခေါင်းစည်းအမြဲတမ်းတက်ကြဖို့လဲ CDC ကတတိပေးထားပါတယ်ခင်ဗျာ။ Los Angeles ဝန်ကျင်ကဘားဆိုင်20လောက်မှာဆိုင်ထဲကိုဝင်မယ်ဆိုရင်ကာကွယ်ဆေးထိုးပြီးမပြီးဒါမှမဟုတ်မကြသေးခင်ကမှကိုဗစ်ရှိမရှိစမ်းသပ်ထားတဲ့အထောက်အထားပြမှသာဝင်ပေးပါရယ်Silver Lake မှာရှိတဲ့ Egg Bar ဘားမှာဆိုရင်လေဒီစီကန်းတစ်ကိုဇူလိုင်16ရက်ကလေးကစတင်ချမှတ်ခဲ့တာပါဘားဆိုင်ဝန်နဲ့ Jennifer Barrick က
This is a community and we care about our patrons.
ဒီနေရာကအစုရလို့ဖြစ်နေပြီးဆိုင်ကိုလာအပိကြသူတွေဆိုင်ဝန်ထမ်းတွေပြည်အနေကင်းဖို့အလေးထားပါတယ်။အစုရနဲ့ကျန်းမာရေးဌာနကလည်းညွှန်ကြားချက်မျိုးစုံထွက်နေတာဆိုတော့ဆိုင်မန်နေဂျာနဲ့ပိုင်ရှင်ကလူတိုင်းဘေးကင်းဖို့စည်းကမ်းတိတိကျကျချမှတ်လှုပ်ဆောင်လာတဲ့အပေါ်ကျင့်တဲ့ပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်အောင်စုမှာကာကွယ်ဆေးထိုးဖို့မထိုးဖို့နဲ့ပတ်သက်ပြီးတော့လည်းအများအပြားနိုင်ငံရေးသဘောထားချင်းမတိုက်ဆိုင်မှုအပေါ်အခြေခံပြီးတော့ကွဲလွဲနေကြတာပါ။မြောက်ထယ်လိုင်းနာကအလေလာသူခန်ဒေါ်မန်ဂိုက
Honestly, I feel like it's good that they're like requiring proof because I know a lot of people
don't
think
about it. ပြခိုင်းတာကိုကြိုက်ပါတယ်။ကာကွယ်ဆေးထိုးမှုထားတဲ့သူတွေကဆေးထိုးထားပြီးအောင်ဆောင်ပြီးနှကောင်းစည်းမတက်ကြတဲ့သူတော်တော်များများကိုသိပါတယ်။ဒါကြောင့်အားလုံးဘေးရန်တွေကင်းဖို့ကုလို့လုပ်တယ်ဖြစ်ပါတယ်။ကိုဗစ်ကတကယ်ဖြစ်ပြီးတော့တော်တော်များများကတကယ်မဟုတ်ဘူးလို့ထင်နေကြတော့မှလို့သူကပြောပါတယ်။ကာကွယ်ဆေးမထိုးသူတွေဘားဆိုင်တွင်ဝင်ခွင့်မပေးတဲ့ပေါ်မကျင့်တဲ့သူတွေလည်းရှိပါတယ်။နယူးဂျာစီကအလေလာသူနော်ဒီဘန့်ဆိုသူက
As far as bars requiring vaccination cards I feel like nah
ကာကွယ်ဆေးထိုးပြီးတော့ထောက်ထားပြမယ်ဆိုရင်တော့မသွားတော့ပါဘူး။ဒါကတော့လွန်လွန်ပါတယ်။အမေရိကကိုပုံမှန်အတိုင်းပြန်လည်ပတ်နိုင်အောင်လုပ်နေချိန်မှာအရင်တော့ကမရှိခဲ့တာမျိုးကိုဘာကြောင့်လုပ်ကြတာပါလဲလို့သူကပြောပါတယ်။ကာကွယ်ဆေးထိုးကြဖို့လေအစိုးရကနီလန်းမျိုးစုံနဲ့စူးစမ်းနေတာမှာဆေးထိုးသူတွေကရွေးချယ်ပြီးငွေသားမဲပေါက်ပြီးတဲ့အစီအစဉ်လဲပါဝင်ပါတယ်။တချို့ပြည်နယ်တွေမှာဆိုရင်ဒေါ်လာတန်းနဲ့ချီစုစည်းပေးပါရတယ်။ Los Angeles မှာ6ရက်အတွင်းကိုဗစ်ကူးစက်မှုပေါင်း 1,000 လောက်ရှိလာပြီး 400 လောက်ဆေးရုံတက်ကူးသမှုခံယူရတာကြောင့်ဇွန်လလည်းကစပြီးတော့နှကောင်းစည်းပြန်တက်ကြဖို့တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။ယာဒီဥရုဖူးပြင်း၆သိန်းမှုကြောင့်အထူးသဖြင့်အမေရိကန်ပြည်အောင်စုအနောက်ဘက်ခြမ်းကကယ်လီဖိုးနီးယားနဲ့အော်ရီဂွန်ပြည်နယ်တွေမှာအခုလိုနေရာဒီရောက်တိုင်းတော်မီကြီးကျယ်လောင်ကျွမ်းလေးရှိပါတယ်။ကယ်လီဖိုးနီးယားနောက်မြောက်ဒေသမှာမိုးကြိုးပြည်ရာကနေစတင်လောင်ကျွမ်းတဲ့သမရက်တော်မီယာဆိုရင်လဲဇူလိုင်၄ရက်နေ့ကတည်းကပါအခုခါမှာတော့ဒီတော်မီကနေထွက်လာတဲ့မိခိုးတွေဟာမိုင်ပေါင်း 2,500 လောက်ဝေးတဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်စီးတီးထိပါရောက်ရှိလာပါတယ်။မြေက 4,000 ခွဲလောက်မီးလောင်ကျွမ်းနေတာကြောင့်လဲမိခိုးတွေဒီလောက်များများလွင့်ပြက်နေတာပါ။လူတွေရဲ့ပေါ်ဆမှုကြောင့်အပြင်ယာဒီဥရုပူပြင်း၆သိန်းမှုတဘာဝဘေးရန်တွေရဲ့အဖြစ်နဲ့အခုလိုတော်မီတွေလောင်ကျွမ်းတာပါနယူးယောက်မှာကုလိုမိခိုးမျိုးတွေအုံဆိုင်လာတာကူးမာတာမဟုတ်ပါဘူး။နယူးယောက်မှာနေထိုင်သူ Greg Marino က
Well, I was surprised by it last year.
မနေ့ကပထမဆုံးအချိန်အနည်းနဲ့မိခိုးတွေတွေ့ရတော့အံ့အားသင့်မိပါတယ်။အခုလည်းထပ်တွေ့ရတော့ယာဒီဥရုတောင်းလဲမှုနဲ့ပတ်သက်ပြီးတော့နေသားတကြောင်ဖြစ်နေတာကိုသတိထားမိပါတယ်။ရှေ့လျှောက်ပြီးတော့လည်းဘာတွေထပ်ဖြစ်လာမလဲမှန်းလို့ရပါတယ်လို့သူကပြောပါတယ်။ Oregon ပြည်နယ်မှာလောင်ကျွမ်းနေတဲ့ဘူတလက်တော်မီယာဆိုရင်လဲအော်ရီဂွန်ပြည်နယ်အတွက်စထုဒ္ဒမြောက်အကြီးဆုံးတော်မီဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းအနောက်ဘက်ပြည်နယ်တွေမှာပိုပူပြင်း၆တွေ့လာတာကြောင့်လဲတော်မီကိုမြန်မြန်ဆန်ဆန်နှိမ့်သက်ဖို့အခက်အခဲတွေကြုံနေရတာပါ။ကယ်လီဖိုးနီးယားကနေနယူးယောက်ကိုအလယ်လာသူဂျင်နာဝီလီယမ်စ်က
I have noticed the skies here in New York being a little bit
မြန်မာမှာမိခိုးတွေအုတ်ဆိုင်နေတာသတိထားမိပါရယ်မိခိုးတွေကကယ်လီဖိုးနီးယားဘက်ကလာတယ်လို့ပြောလို့ရပါတယ်မိလောင်မီဆိုရင်အနီးနားမိုင်400လောက်မှာမိခိုးတွေအမြဲအုတ်ဆိုင်နေလေးရှိပေမဲ့ဓမ္မတော့အသက်ရှူရသေးတာကြောင့်တော်သေးရဲ့လို့ပြောရပါမယ်လို့သူကဆိုပါတယ်ကယ်လီဖိုးနီးယားအနောက်မြောက်ကတော်မီဟာခုဆိုရင်နီဗာဒါပြည်နယ်အထိကူးစက်လာတာကြောင့်တာဝန်ရှိသူတွေကဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးနေပါတယ်အဲ့ထဲမှာတော်မီဒန်ကိုမိဘတွေလက်ထက်ကလေးကကြုံရသူတွေလည်းပါပါတယ်မော်ဂန်လာဖေးဗက်ချ်က
My parents were part of the Acorn Fire
ဒီကရီလက်ထက်က Acorn မိကြောင့်အိမ်မိတဲ့ပါသွားပါတယ်ဒီတစ်ခါထက်ကြုံရပြန်ပြီဆိုတော့အရင်တုန်းကအချိန်ဒီကိုပြန်သတိရကြပါတယ်ဒီအိမ်မှာပဲမွေးဒီအိမ်မှာကြီးပြင်းလာတာဆိုတော့ကိုယ့်ရဲ့အလုံးစုံဆုံးအိမ်လေးဖြစ်တာကြောင့်ဒီအိမ်ကိုမဆုံးရှုံးချင်ပါဘူးလို့သူကပြောသွားတာပါဒီတော်မီကိုမိသက်သမား1200ကျော်နဲ့နှိမ့်သက်နေပေမဲ့ခုထိတော့မထင်းချုံနေနေပါဘူးခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်အပြီးမှာတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင
်ဒီလူထဲမှာအောက်ဆီဂျင်က27%အကောင်လုံးပါဝင်ပါတယ်ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လူတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စီလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတက်ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါတယ်လဲ။ဒေါက်တာတင့်ဆွေကိုမေးမြန်းပြီးသင်ပြပေးပါပါ။
ဒီ COVID-19 ရောဂါဟာစသဖြင့်ရောဂါလက္ခဏာညူမိုနီးယားနဲ့ညူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။ဒီနည်းအပြင်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရတိုင်းကျွန်တော်တို့သိခဲ့ကြပါတယ်။တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကောင်းမွန်လဲဆိုထုတ်ရတော့နော်။ဒါကြောင့်ဒီ COVID ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျ။သူကဒီကနေ့ကုထုံးရဆိုရင်နေအိမ်မှာပဲ isolation လို့ခေါ်တဲ့တိကျခွဲနေကြတယ်။ခွဲနေတဲ့ကာလမှာဒီ oximeter လို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့ oxygen ကိုတိုင်နေကြပါတယ်။အဲ oxygen level for us oxygen အနည်းများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်တဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ်92တချို့နေရာတော့94ပေါ့နော်။အဲ့ဒီအောက်ကြရင်ဆေးရုံသွားပါဆိုတော့လက်ညွန်ကျွန်တော်တို့ရှိခဲ့။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြမလဲတချို့ဆေးရုံကြီးရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားဆီယမာတွေကလုံနာနှာခေါင်းကိုတက်ပြီးကြပါတယ်။သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေဗမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်နာပဲသုံးရတယ်။အခုကျွန်တော် Facebook မှာဗမာလူတွေ့နေတဲ့စလင်နာမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါတယ်။သုံးတဲ့အခါမှာတော့ဒီစလင်နာထားသုံးနည်း၊ဂိုင်တွဲနည်းအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်။စလင်နာမျက်နှာပြင်ပေါ်မှာ virus ပါလားမပါဘူးလို့ဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခေါ်တာပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလေလို့ပြောပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတဲ့အချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးရတယ်ခက်မိလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကုန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတံဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်တချို့တစိတ်တွေဆိုရင်ဟိုလွန်ခဲ့တဲ့2နှစ်လောက်ကကျွန်တော်မှမရ FDA ကတောင်းမှာဒီဇီရီဒီစိတ်တွေမတုံးမနဲ့လို့ရေတံကိုတားမြစ်ရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာပြန်။အဲလပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စိတ်ယုံကအောက်ဆီဂျင်စလင်ဒါဆန်ကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး။ FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူး။ဆိုတော့အဲ့ဒီဟာတွေကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်တရေသို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာလည်းပုံမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေရောစက်ယုံတွေရောအကုန်လုံးဟုတ်တယ်ကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လောင်းအကြံပြုပါရစေခင်ဗျ။ဟုတ
်ကဲ့ပါ။ဆက်ခုအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေဆရာ။ဒီဟာမှန်ကန်ပါရဲ့လားဆရာ
။အဲဒီစိတ်တစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပါရစေ။ COVID ရောဂါပိုးဟာကာကွယ်မှုကအရေးကြီးဆုံးကုသတဲ့ဆေးဆိုတာဆေးကိုရောင်းမှကြံဖန်ပြီးကျွန်တော်တို့လိုရတာဒါအများစုကမဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာဝေးရေးနဲ့စီကန်းတွေကိုညော့ရဲမှကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာဝေးရေးဆိုတာလည်းအများကြီးမရှိဘူးညာတစ်တက်နေသုံးအပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှကောင်းစီသုံးနံပါတ်3လက်မကြမကြဆေးတဆီတဲ့ခါမှာလေရိုးရိုးဆက်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတဲ့ဟန်ဟန်ဆန်တိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်၄ကာဝယ်စီကာဝယ်စီကတော့ဟိုတမကြီးကျဲတဲ့မိကုန်ကြီးပမာပြီးတော့ဘာဖြစ်အဲ့ဒါလုတ်တင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းနဲ့တရင်ချက်လက်ဒီမာယွန်းနဲ့အကြံပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာဝယ်ရေးတင်ပုံကြီးလို့ခေါ်တဲ့1234ကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူအရာနှုတ်နည်းနည်းလေးခုန1235လိုက်ဖို့လူကဂျာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြည့်တဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့အထွက်နှာခေါင်းစီးစီးလက်ခဏခဏစီးဖြစ်နိုင်ရင်ကာကွယ်စီးထိုးဆိုတဲ့အချက်လေးချက်ပေါ့နော်အဲ့ဒါကိုဟိုမမေ့မလျော့ဟိုလူတိုင်းလူတိုင်းတုတ်တင်တယ်လို့ လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆရာတော်တော်အန်လေရောကြီးတာပေါ့နော်ဒီအောက်ဆီဂျင်ဆိုတဲ့နပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရရပါတယ်နော်ဆရာ
အဲ့မေကွန်တမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူသိတယ်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ရောဂါလက္ခဏာတွေခံစားရတယ်ဖျားတယ်ဖျက်ပြီးချမ်းတဲ့ကိုယ်တွေကဲကဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနက်မရဘူးနောက်တကတချို့ကတော့ပေါ့နော်ဝင်သွားတာဒီဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင်လေဗယ်ကျတယ်အဲ့ဒီရောဂါလက္ခဏာအလုံးဟာဗိုင်းရပ်စ်ကြောင့်ဖြစ်တယ်နှာခေါင်းအနက်မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနက်မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်စ်ကိုခုခံအားကနိုင်မှပြန်ကောင်းမယ်ဒီကိုရိုနာဗိုင်းရပ်စ်ဟာအစာအတောက်ကြောင့်လည်းမဖြစ်ဘူးအစာအတောက်နဲ့လည်းမကာကွယ်နိုင်ဘူးအစာအတောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေစက်ထီပေါ့နော်ဖြစ်စွတ်စာကာရဲနေအထီအဲ့ဒါတွေကြောင့်လည်းမဖြစ်ဘူးအဲ့ဒါနေနဲ့လည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုကအာကောင်းဖို့အရေးကြီးတယ်
။ဒေါက်တာကျင့်ဆွေရပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ကြရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါမယ်။ကသမကလုံယုံရေးကောင်စီမှာဗီတိန်ကိုစလဲအဖွဲ့ကနေကမကထပြုပြီးတော့မနေ့တုန်းကလုတ်ခဲ့တဲ့မြမအရေးအလွတ်တော်အစည်းအဝေးကိုစစ်ကောင်စီနိုင်ငံသားရေးဌာနကပြစ်တင်ဝေဖန်တဲ့ထုတ်ပြန်ချက်တစ်စောင်ဒီကနေ့ထွက်လာပါတယ်။ဒီဆွေးနွေးပွဲမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကိုစားပြုပြီးတော့အမျိုးသမီးရေးရာဝန်ကြီးနော်စုစနာလှလှဆိုးနဲ့တမ်မကြီးဦးကျော်မိုးထွန်းတို့ကတက်ရောက်ပြီးတော့တင်ပြခဲ့တာကိုစစ်ကောင်စီဘက်ကဝေဖန်ပြီးတော့သူတို့ပြောတာတွေကိုပြင်းထန်စွာကန့်ကွက်ပယ်ချတယ်လို့ဆိုပါတယ်။ COVID-19 ကပ်ရောဂါကိုထိန်းချုပ်တားဆီးဖို့ပြည်သူတွေလက်တွဲတွန်းလှန်နေချိန်မှာအချင်းချင်းစိတ်ဝမ်းကွဲပြားမှုနဲ့တန်လျာဖြစ်စေဖို့ဖန်တီးတာကိုလက်ခံနိုင်ပွဲမရှိတဲ့အကြောင်းနဲ့အချုပ်အခြာအာဏာပိုင်တဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ပြီးတော့ဆွတ်ဖက်ဖို့ကြိုးပမ်းတာမှန်သမျှကိုပြင်းထန်စွာရှုံချလိုက်ကြောင်းစစ်ကောင်စီရဲ့နိုင်ငံသားရေးဌာနထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင်။မြန်မာနိုင်ငံမှာတော့ဒီကနေ့ဓာတ်ခွဲစမ်းသပ်မှုပေါင်း 14,135 ခုစစ်ဆေးခဲ့တာမှာတော့ကူးဆက်သူပေါင်း 9,128 ဦးတွေ့ရှိပါတယ်။တေဆုံးသူကတော့390ဦးရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာအခုဆိုရင် COVID-19 စုစုပေါင်း90,000 2,904,460 ဦးနဲ့တေဆုံးသူပေါင်းက8,942 ဦးထိရှိသွားပြီဖြစ်ပေမဲ့ကျန်းမာရေးပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကတော့နေ့စဉ်ကူးဆက်မှုနဲ့တေဆုံးမှုဟာဒီထက်အများကြီးပိုနိုင်တယ်ဆိုပြီးတော့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူတွေတိုးလာနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီဘက်ကကိုဗစ်ကပ်ဘေးကိုအသုံးချပြီးတော့အတိုက်အခံတွေကိုနှိမ်နင်းနေသလိုအာဏာကိုပုံမခိုင်မြဲအောင်လုပ်နေတယ်ဆိုပြီးစစ်ဆွဲပြောဆိုမှုတွေလည်းရှိနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအကြက်တဲနဲ့ဆိုးဝါးလာနေတဲ့ COVID-19 ကပ်ရောဂါပြဿနာကိုရင်ဆိုင်ကျော်လာနိုင်မှုလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကလည်းတိုက်တွန်းလိုက်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုတိုးလာနေတဲ့ပုံမှာဆိုရင်ကြောင့်လည်းလူထုကျန်းမာရေးပြဿနာကိုရင်ဆိုင်နိုင်အောင်အကူအညီပေးဖို့ကြိုးပမ်းနေပါတယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာ6လရှိပါရှိလာချိန်မှာပဲဆီယနာရှင်စန့်ကျင်ပြုတ်ကြရေးဆန္ဒပြသပိတ်တွေကဒီကနေ့ဆက်လက်ဖြစ်ပွားပြီးတော့ဒီကနေ့မှာတော့ရန်ကုန်မှာဆန္ဒပြမှုကိုပြစ်ခတ်နှိမ်နင်းမှုနဲ့ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ရန်ကုန်မြို့တောင်ဝင်းမြို့နယ်ကြောင်မြောင်သတိပဋ္ဌာန်လမ်းထိပ်မှာဒီကနေ့ညနေပိုင်းလူငယ်တွေလမ်းပေါ်ထွက်ပြီးဆန္ဒပြနေတဲ့အချိန်မှာအခုလိုပြစ်ခတ်မှုဖြစ်ခဲ့တာပါ။ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲ။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စပိုင်းဆိုင်ရာအတိုင်းမန်းအင်ဂျင်နီယာကတော့ Rock MacLean ဖြစ်ပါတယ်ရှင်။ကျွန်မကဆူမွန်ပါ။ဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to